တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ခွင်တန်တွေတင်ပြရမယ့်အလဲရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ပဲခူးတိုင်းရွှေချင်းမြို့နားမှာကြောက်ထုတ်လို့ရေးလုံမဲ့အတွက်ပတ်ဝန်းကျင်ထိခိုက်မှာစိုးနေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးတင်ပြပါရစေ
ရွှေချင်းမြို့နဲ့ဘုခနိုင်ကျွေးရအုပ်ချုပ်ရေးမှူးရုံးမှာပေါ့နော်တရားကိုဖျက်မဲ့ရွှေချင်းမောအဖွဲ့နဲ့ကျမတို့နဲ့တွေ့ဆုံဆွေးနွေးတာပေါ့နော်ကိုဦးတို့အစုအဖွဲ့ရဲ့အလုတ်တောင်းခံမောဦးစောပရယ်နဲ့ကျမတို့တွေ့ပါတယ်။နောက်ကိုတက်နိုင်ဝင်ရောအဲ့လိုတွေ့တဲ့အချိန်မှာသူတို့ကတော့ဒီရွှေချင်းမောကဘာလုပ်မှလဲပေါ့ကျမတို့ကတော့တစ်ခါမှမြင်မှုတွေအတွက်ကျမတို့ကသိချင်လို့မေးတာပါလို့ဆိုတော့သူတို့ကတဲ့ဟန်တာဘော်ဒီလေစိတ်အတွက်ကိုကြောက်ကျင်းနေရတယ်ပေါ့နော်။ကြောက်ကျင်းရင်ကျမတို့ရွှေချင်းမြို့နဲ့ထွက်တဲ့ကြောက်ကဟန်တာဘော်ဒီလေရင်ခွင်တော့ဖို့အတွက်ကို quality ပြည့်တဲ့အတွက်ဒီကနေပြီးတော့ KNU ကအခွင့်ပေးလို့ရင်ခွန်တမတုံးအတွက်ကိုလောက်မှာပါပေါ့အဲ့ဒါလို့ပြောတယ်ကျမတို့ဥရောပရီကိုပြောတာပေါ့နော်ကျမတို့ဒီမှာလောက်ွက်ကကြောက်ထုတ်မယ်ဆိုပြီးမယ်ကျမတို့မြို့ရွာပြည်စီရင်ကျမတို့ကလက်မခံနိုင်ဘူးတို့ကလူကြီးမကြိုက်ရင်မလုပ်ပါဘူးရွှေရှင်မြို့ရဲ့မိုင်30မှာသွားလုပ်မယ်လို့သူတို့ပြောတယ်ကြောက်ကတော့အဲ့ဒီကျင်းတတောင်းပြီးလို့ရှိရင်အဲ့ပတောင်းတစ်ဖြတ်တစ်ဖြတ်လုပ်ပြီးတော့ကြောက်ကိုထုတ်လုပ်သွားမှာပါအဲ့တို့ကတေးဥပညာရှင်နေနဲ့ခေါ်ပြီးလုပ်တယ်ဆိုတော့ကျမတို့လည်းတော်တော်ကြီးကြီးကြီးကြီးကြောက်ကြလားကျေကျေမျိုးကရှစ်ပင်းစစ်နိုင်ရင်အနစ်ထားရုံတော်တော်အလူးလဲခံရတာပါကျမတို့ကတကယ်လက်နဲ့ကင်ကိုကြောက်ပါတယ်ကျမတို့မျိုးလူနေသားတွေကလေဒါကြောင့်လဲဆိုတော့ပထမလက်နဲ့ကင်တော့ရွှေချင်းရေကလျှက်စစ်ကြီးကြောက်လူတွေကဧက2000ခွဲလောက်44မိုင်လောက်ရေမြုပ်သွားတယ်တော်တော်လည်းဒုက္ခရောက်တယ်အခုတည်းကလူတွေလူတွေဒုက္ခရောက်ကုန်ပဲ
နောက်စားတစောင်းကတော့သခိုင်းတိုင်းမုံရွာခရိုင်အရာတော်မျိုးကပါအဲ့ဒီမှာမိသက်ယုံစောက်ဖို့မြေယာသိန်းခံရတဲ့အကြောင်း RFA ကိုစာရေးလိုက်တာဖြစ်ပါတယ်
စကိုင်းတိုင်းဒေသကြီးမုံရွာခရိုင်အရာတော်မြို့အမှတ်3နေမြေပေါ်ရှိဥတင်ဖေးဒေါခင်ဝင်းတို့ဘိုးဘွားပိုင်ဓမ္မဦးချလုတ်ကင်ဆောင်ရွက်စိုက်ပျိုးထားတဲ့ဘဲစိမ့်ကုံနှင့်မြေဘဲတီးနှံတွေရှိတဲ့ယာမြေတွေကိုအရာတော်မြို့မြို့နယ်စီမံရေးနဲ့အထွေထွေအုပ်ချုပ်ရေးဥက္ကဋ္ဌဦးခမုံထွေးရဲ့ဖိအားပေးမှုနဲ့လက်ရှိစိုက်ပျိုးထားသောယာမြေများအားမိသက်ယုံဆောင်ပြီးဆို၍အသင်းအဓမ္မသိမ်းယူဖို့လှုံ့ဆော်နေပါတယ်ဒီကိစ္စကိုအရာတော်မြို့က NLD လွှတ်တော်ကိုယ်စားလှယ်အမတ်တွေကလည်းဘာတစ်ခုမှဝင်ရောက်မဖြေရှင်းပေးပါဘူးအဲဒါကြောင့်ဒီလိုမျိုးအာဏာရှင်ဆန်ဆန်လှုံ့ဆော်နေရတွေကိုစီစစ်ဆောင်ရွက်ပေးပါရန် RFA တောသားရှင်ပေးစာပြန်စာကဏ္ဍကနေတဆင့်တင်ပြလိုက်ပါတယ်ခင်ဗျာ
တခါ ARU တိုင်းဖြာပုံမြို့နယ်ဂျုံရင်းကပေးလိုက်တဲ့စာလဲတင်ပြပါဦးမယ်အဲ့ဒီတမှာလေက900ကျော်အသိန်းခံထားရတဲ့ဖြစ်ရတဲ့ပတ်သက်လို့လေသမားတယောက်ပြောပြတာကိုနားဆင်ရမှာဖြစ်ပါတယ်
။ကျုံတွေကနေပြီးတော့သက်စားအမာသွားတဲ့ကာလာမေးမှာဖြစ်ဆက်ကုနစ်ကကျွန်တော်လေလှုပ်လာတာပေါ့နော်။တောင်ကြီးစပားလည်းကျွန်တော်တောင်ကြီးတဲ့တာတမခွန်လေးလည်းကျွန်တော်ဆောင်ရတယ်။93မှာသိမ့်သွားတာပေါ့။သိမ့်တာကအရင်တော့နိုင်ငံပိုင်စိုက်ပွဲဆိုပြီးတော့အခုတော့စိုက်ပွဲနဲ့မွေးမြူရေးဌာနဆိုပြီးတော့လေအဲ့ရသိမ့်ရခင်ဗျာ။သိမ့်တော့အားလုံးဧက900ကျော်33ခမအဲ့နေရာကြီးသူတို့လည်းမလုံနိုင်ဘူးတောင်သူတွေနဲ့အကျိုးတူတချို့ပေါက်ပြီးတော့လုံတယ်ခင်ဗျာသူတို့တောင်သူတွေကိုစည်းကချတော့ရကျွန်တော်တို့2019ခုနှစ်မှာတခါတိုင်တယ်2013ခုနှစ်တိုင်တယ်2015အောက်တိုဘာလ24ရက်နေ့မှာသူလာစစ်ပြီးတော့နောက်အစိုးရပြောင်းသွားတယ်ဘာမှလည်းအကြောင်းမပြောင်းဘူးနောက်2016ခု6လပိုင်းမှာနိုင်ငံတော်တိုင်ပင်ခံရောသူသမရဗန္ဒီဝလေယာပြရဲစစ်စီနဲ့ဘိုးကော်မတီထံတင်တာပေါ့ဗျာ။နောက်တိုက်လေဥဌာနဆိုင်ကိုကျွန်တော်တခါတိုက်နေခင်ဗျာ။ကိုလာပိုင်းကြည့်ရနေဦးအမားမြို့နယ်ဦးရင်မူရဲ့ဇပုံဒူသိမ်းမြို့နယ်ဦးရင်မူရဲ့မြေစဲဦးရင်မူဒူဦးရင်မူနဲ့ကျွန်တော်တို့လေတွေကိုကွင်းဆိုင်ပြီးတော့လေထဲကိုကြည့်တယ်ခင်ဗျာ။လေထဲကြည့်ပြီးတော့7ရက်နေ့မှာကျွန်တော်ကိုမြေစဲရို့ခေါ်စစ်တယ်ခင်ဗျာ။အကြောင်းမပြောင်းလို့2လ3လကြီး
ရန်ကုန်တိုင်းသုံးခွားမြို့နယ်မှာလေသိမ်းခံထားရတဲ့တောင်သူ21ယောက်အကြောင်းနဲ့ပတ်သက်လို့လည်းဒေသခံတယောက်ပြောပြတာနားဆင်ကြည့်ပါခင်ဗျာ
။သုံးခွားမြို့နယ်ကတာတာမြိုင်ကျေးရွာပါ။ကျမတို့က105ခွင်106ခွင်ဒါတာထင်းမြင့်အမိခံနဲ့တော့ဒီရွာမှာလာပြီးတော့သူတို့တူးတာ2005ခုနှစ်ကတူးသွားတာ။ငါးခံတူးမယ်ဆိုပြီးတိတ်နာပေါ့။138ကနဲ့ဒသမ35ရှိတယ်။ဒေါက်တာထင်းမြင့်ကကြောက်တန်းအပိုင်ရပါ။သူကဥဆောင်ဝင်ကိုရောင်းစားခဲ့တယ်။ဥဆောင်ဝင်ကနေတဆင့်တမစိတ်တကျေးရွာကကိုဝင်းဘိုးဇော်တိကကြေးရွာကိုမြေအေးအခုကိုမြေအေးနဲ့ကိုဝင်းဘိုးတို့ကအရင်တော့409 409နဲ့ဆွဲတယ်409 409နဲ့ဆွဲပြီးနောက်တစ်ခါ309နဲ့9ယောက်ကိုဆွဲတယ်နောက်ပိတ်ဆုံး11ယောက်ကိုလည်း309နဲ့ပဲထပ်ဆွဲ2013နှစ်ကနေစပြီးအမှုတွေဆွဲခဲ့တာ9ယောက်ကနေတစ်ခါနောက်ထပ်တစ်ခါ9ယောက်9ယောက်ကနေနောက်ထပ်11ယောက်ဆိုတော့မှုဖြစ်လာတဲ့ကာလဟာ၄နှစ်ပတ်ဝန်းကျင်ဖြစ်လာဖြစ်လာတဲ့ခါကျကျမတို့မှာငွေကုန်ကြီးကြရတအားများလာတယ်လယ်သမား19ဦးဖို့ရမှာကျမတို့လေယာဉ်မျိုးပြန်ရလို့ကြောင့်ရှောက်တင်တဲ့အချိန်မှာ12လပိုင်း26ရက်နေ့ကပေါ့သုံးဝမျိုးနဲ့မြေစင်းကခေါ်တယ်ခွန်ကြီးပြတဲ့အတိုင်းတော့ကျမတို့ချင်းအစ်မပြေတဲ့ခါကျတော့ဘယ်လိုဖြစ်လဲဆိုတော့သူကစစ်မယ်ဘိုးကစစ်ခိုင်းလို့ရဲ့အဲ့ဒီစစ်ချက်ကိုဘိုးကတင်မယ်ပေါ့နော် လယ်သမား22ဦးပေါ့ညှိပေးလို့မရဘူးဆိုရင်တော့ဘ ਹੁ ကနေသုံးဖြတ်တာပဲနားကမှာပြောတာရမမနှတ်တာဘူးနီးလန်းနေတာလေဒီအောက်ချင်မှာဖြစ်နေတာထပ်ပိုင်းလူကြီးရစစ်ကြည့်ရင်တော့ပို့ပြီးတော့ကောင်းတာပေါ့
နောက်စာတစ်စောင်ကတော့တရားဥပဒေစိုးမိုးရေးလိုအပ်နေတဲ့အကြောင်းပါရန်ကုန်သားတဦးပေးပို့လိုက်တဲ့စာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
ခီးတယ်တွေကိုကိုထီလက်ရောက်ထိုးကျိတ်တဲ့လိုင်းကန်းသမားတွေကိုအထိုးခံလိုက်ရတဲ့ခီးတယ်ကလူပြန်စုပြီးတော့ပြန်ထိုးကျိတ်တဲ့သတင်းတွေ January Facebook တွေမှာကြည့်ရဖတ်ရနားထောင်လိုက်ရတော့တိုင်းပြည်ရဲ့တရားဥပဒေစိုးမိုးမှုဘလောက်ရင်းရင်နေသလဲဆိုတာကိုသက်သေပြလိုက်တာပါပဲတိုင်းပြည်ရဲ့တရားဥပဒေစိုးမိုးမှုကိုပဲအပြစ်ပြောရမှာပါတကယ်လို့တိုင်းနေဆိုရင်လဲဓာငွေလေးရိုက်ပြီးပြီးသွားတာမို့ရဲတွေတရားသူကြီးတွေကိုလှုပ်ကြွေးတယ်လို့ဖြစ်နေတယ်ဆိုပြီးတော့တရားဥပဒေနဲ့ရဲတွေရဲ့အုပ်ချုပ်ရေးကိုလူတွေကအယုံအကြည်မရှိကြတော့တာပါကိုယ်တိုင်ခံစားနေရတဲ့ပြဿနာလေးတစ်ခုကိုနှိုင်းရှင်းပြီးတော့ပြောပြခြင်းပါတယ်အိမ်ဘေးချင်းကရဲ့စားတောက်ဆိုင်ဟာညတကောင်ကျော်အထိဖွင့်ပါတယ်စုညံအော်ဟစ်တန်တွေစကားတန်တွေတစ်ခါတစ်ခါဆိုင်ရှင်နဲ့ခက်ရံဖြစ်ပွားတာတွေအပြင်တောက်စားသူအချင်းချင်းခက်ရံဖြစ်ပွားပြီးတော့ဖျက်သွားတဲ့မင်းကလေးတချို့ကိုလည်းနှောက်ရက်တာတွေနဲ့အတူအိမ်ကောင်းရင်းတွေမှာမစွန့်စွန့်တာတွေကိုလည်းကြုံနေရမှို့ရက်ွက်နေပြည်သူတွေဒုက္ခကြုံနေရပါတယ်ဒီကိစ္စနဲ့ပတ်သက်လို့မတိုင်ဘူးလားလို့မေးစရာရှိပါတယ်နာဖဘိုးချုပ်ခင်မောင်တန်းတိုင်းဥက္ကဋ္ဌကြံ့ခိုင်ဖွံ့ဖြိုးရေးဝန်ကြီးချုပ်အခုဒုတိယသမ္မတဦးမြင့်ဆွေနဲ့အတူအခု NLD ပါတီရဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကိုတပ်ပုံအထောက်အထားတွေနဲ့တိုင်ပါတယ်စစ်ဆေးသူတွေကဘလို့မှတ်ချက်ရေးတယ်လဲလို့မသိပေမဲ့ဒီလိုစားတောက်ဆိုင်ကြီးတွေဟာရဲတွေထွေအုပ်တွေစီပင်တွေအုပ်ချုပ်ရေးအဖွဲ့တွေရဲ့စားကွင်ဝါးကွင်တွေဖြစ်နေပါတယ်ဒါကြောင့်မို့ရက်ွက်တွင်းမှာရှိတဲ့ရက်ဆိုင်ပြည်ဟာဆိုင်တွေကိုပြန်လည်စစ်ဆေးတင်မှာကြောင့် RFA ကနေတစင်တာဝန်ရှိသူတွေကိုအသိပေးလိုက်ရပါတယ်
တစ်ဆက်တည်းမှာပဲရန်ကုန်တိုင်းတာကေရမြို့နယ်ကပေးပို့လိုက်တဲ့စာကိုလည်းတင်ပြပါဦးမယ်။ Lost Vega တန်းတွေမခံနိုင်တော့တဲ့အကြောင်းရေးထားတာဖြစ်ပါတယ်
။ကျွန်တော်တို့တာကေရ3ရံမြေမှာရှိတဲ့မလွန်ဆန်လှူဓမာယုံအလူကံမန္တက Lost Vega တွေကိုအရက်လေးမျက်နှာဖြန့်ကျက်တက်ဆင်ထားပြီးတည်သချင်းတွေဖွင့်လှစ်ခြင်းအလူကံပုဂ္ဂိုလ်ကလည်းမယမနအလူကံတရားဟောပြောခြင်းတွေကြောင့်ရက်ကွက်အတွင်းမှာရှိတဲ့ကလေးတငယ်တွေလည်းမအိတ်နိုင်လူကြီးတွေလည်းနားမခံတာအလိုမယ်စိတ်နှောက်ယှက်ဖြစ်နေရပါတယ်။အတန်ချစ်ဆက်ကိုအတန်လျှော့ပေးဖို့ဓမာယုံတာဝန်ရှိသူတွေစီကိုမြစ်တာရက်ခံပေးမဲ့လဲတာဝန်ရှိသူတွေကမလုပ်ပေးနိုင်ဘူးလို့ညှိပယ်ခဲ့ပါတယ်။ဒါအပြင် yes scan ကိုပုံဆက်ပြီးအကူအညီတောင်းခံတော့လဲဘာသာရေးဖြစ်နေလို့သူတို့ဘက်ကဘာမှမလုပ်ပေးနိုင်ဘူးလို့ဖြေဆိုခဲ့ပါတယ်။နောက်တစ်ခါရက်ခွက်အုပ်ချုပ်ရေးမှုယုံကိုတွားရောက်တိုင်ကြားတော့လဲဘာအကြောင်းမှမထူပါဘူး။ကျွန်တော်တို့ကိုယ်တိုင်လဲဗုဒ္ဓဘာသာဝင်တွေပါ။အမေရိကန်ဆိုရင်ဘာသာရေးဟာငြိမ်းချမ်းအေးမြတဲ့အရာတစ်ခုပါ။ဘာသာတရားကြောင့်အများပြည်သူစိတ်နှောက်ယှက်မဖြစ်သင့်ပါဘူး။ဒါကြောင့်တာဝန်ရှိသူတွေသိစေဖို့ RFA ကတစင်ပြောကြားလိုက်ရပါတယ်ခင်ဗျာ။
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေ။အခုလိုသောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စီကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။